မိတ်ဆွေမျိုးသားလုံးချုံရင်းမှာထိတ်တန့်ဦးစားပေးဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ချင်းချမှုအနေကိုဖြေရှင်းနိုင်ဖို့အတွက်မိတ်ဆွေရဲ့မဟာမိတ်ဖြစ်တဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေကိုဝါရှင်တန်ဒီစီကိုခေါ်ယူပြီးတော့ဒီနေ့ကြာသပတေးနေ့ကျရင်တွေ့ဆုံဆွေးနွေးကြမှာပါ။ရှေ့တောင်အာဆီယံနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမန်ကြီးအဆက်အသွယ်တွေဖြတ်တောက်ဖို့မိတ်ဆွေအစိုးရကတိုက်တွန်းမှဖြစ်ကြောင်းနိုင်ငံသားရေးဌာနအကြီးအကဲရရှိသူဦးက VOA ကိုပြောပြပါရစေ။အာဆီယံတလောမှာအာဆီယံနိုင်ငံတွေနဲ့လက်တွဲပြီးတော့လှုပ်ဆောင်ကြရတဲ့အများကြီးရှိနေသေးတယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကဗိုလ်တွင်းနေ့မှာနိုင်ငံသားရေးဌာနဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့အမေရိကန်အစိုးရဟာလုံခြုံရေးဆိုင်ရာကိစ္စရဲ့အများအပြားအတွက်အာဆီယံနဲ့ပူးတွဲဆောင်ရွက်မှုကိုပြန်လည်ခိုင်မအောင်လှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်။ဝန်ကြီးတူလက်ဆန်ကကြာသပတေးနေ့မှာနိုင်ငံသားရေးဝန်ကြီးဌာနမှာအာဆီယံနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။မကြာသေးခင်ကပဲအာဆီယံခေါင်းဆောင်တွေဟာဖိလစ်ပိုင်နိုင်ငံမနီလာမြို့ကတွေ့ဆုံဆွေးနွေးပွဲကနေမြောက်ကိုရီးယားရဲ့ရလုံမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီ Washington DC ကဆွေးနွေးပွဲကိုမြန်မာနိုင်ငံကနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုသာမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်မှာဖြစ်ပါတယ်။